အမျိုးသမီးကဗျာဆီယမတူဦးအနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်မြန်မာပြည်မှာဒီထွက်တဲ့ကဗျာစာအုပ်တွေကိုလေ့လာပြီးကြည့်လိုက်တဲ့အခါမှာဟိုအမျိုးသမီးကဗျာဆီယမတွေရေးတဲ့ကဗျာစာအုပ်တွေကနည်းနေတယ်နောက်အမျိုးသမီးကဗျာဆီယမတွေရဲ့အရေးအတွက်ကလည်းနည်းနေတယ်အမျိုးသမီးကဗျာဆီယမတွေရေးတဲ့ကဗျာတွေကိုညှို့ဆို့မှုကလည်းနည်းတယ်ဝေဖန်မှုကလည်းနည်းတယ်ပေါ့နော်အဲ့လိုမျိုးဒီမှာမြင်မိတယ်အဲ့ဒါကလည်းဘာတွေကိုကြည့်ပြီးတော့ပြောရလဲဆိုတော့ဥပမာဆိုရင်ကဗျာဆရာ100ကျော်လောက်စုပြီးတော့ထုတ်ထားတဲ့စာအုပ် anthology အဲ့လိုစာအုပ်မျိုးမှဆိုရင်အမျိုးသမီး100ယောက်လောက်ပဲပါနေတာမျိုးနောက်တစ်ခါတချို့စာအုပ်တွေကြတော့ဒီကဗျာဆရာတွေကစုပြီးတော့အမှတ်တရထုတ်တဲ့စာအုပ်ပေါ့ဆရာပေါင်း30ကျော် 40 ကျော်အဲ့မှာအမျိုးသမီး100ယောက်မှမပါတာမျိုးတော့မှတွေ့ရတယ်ဒါပေမဲ့သူတို့ကအမျိုးသားများတိတိထုတ်တဲ့စာအုပ်လို့တော့လည်းရေးမထားရင်အဲ့လိုဆိုတော့ဒါမိကျန်ခဲ့တာဖြစ်ကောင်းဖြစ်မယ်ဒါမှမဟုတ်မြို့သမီးကြီးတွေရေးတဲ့ကဗျာကြီးကအားသိမ့်မကောင်းဘူးလို့ယူဆမျိုးလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်ပြီးတော့ဒီညမှာကွက်လက်တစ်ခုတော့ရှိနေပြီလို့ကျွန်မထင်လိုက်ပါတယ်
ဟုတ်ကဲ့ဟိုမြန်မာနိုင်ငံမှာဒီကေတော့လူဦးရေတဝက်ကအမျိုးသမီးတွေဖြစ်တူတဲ့ကြောင့်အရာရာမှာပေါ့နော်အမျိုးသမီးတွေအနေနဲ့ရတယ်ဒီခွဲခြားဆက်ဆံခံရတာတွေရတယ်တွေ့နေရတယ်ဒီအခုမပြေဦးလိုက်ပြောပြချက်အရာဆိုရင်ကဗျာလောကမှာလည်းအလားတူလူဖြစ်နေတာပေါ့အဓိကအကြောင်းကဘာတွေလို့သုံးသပ်ပါလိမ့်ရှင
်အဓိကအကြောင်းကအကြောင်းတွေထဲမှာတစ်ခုကတော့ culture ပေါ့ကိုယ့်ရဲ့ယဉ်ကျေးမှုအရာပေါ့နော်ကဗျာဆိုတာမျိုးကတခြားအမှုပညာအမျိုးအစားတွေထဲမှာသူကလည်းအင်မတန်မှဒီစကလုံးကိုအခြေပြုပြီးတော့လွတ်လွတ်လပ်လပ်တွေးခေါ်လွတ်လွတ်လပ်လပ်ရေးသားရတဲ့ကိစ္စမျိုးတွေပေါ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုမှာကတချို့အကန့်အသတ်အတားအဆီးလေးတွေရှိနေတယ်ရဲရဲတွေးရဲရဲရေးဖို့ဆိုတဲ့ဟာမျိုးမှာအကန့်အသတ်ကလေးတွေရှိနေတယ်နောက်ဘဟုတုတအနေနဲ့ပေါ့ရိုးရပုံစံအားဖြင့်ကတော့အမျိုးသမီးတွေကဒီကိုယ့်ရဲ့အိမ်မှုကိစ္စတို့ဒီအမျိုးသမီးရေးရာကိစ္စဒါမှမဟုတ်လည်းနှလုံးသားရေးရာဒီလိုမျိုးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့စီးပွားရေးတို့လူမှုရေးတို့ဒါတွေမှာပါဝင်မှုကနည်းပါးနေတယ်လို့ယူဆရတယ်ပေါ့နော်အဲ့လိုဆိုတော့သူတို့ရဲ့ရေးသားတဲ့ဒီကဗျာလေးမှဆိုရင်လည်းဒီလိုအကြောင်းအရာမျိုးတွေကိုထင်ရတာမျိုးကနည်းနေမယ်ဆိုရင်အများစုဖြစ်တဲ့ကဗျာဆရာတွေဂျာတန်းမှာဟိုစိတ်ဝင်စားမှုမရှိဘူးဒါမှမဟုတ်အစကတည်းကအမျိုးသမီးဆိုရင်တော့ဒီလိုပဲရေးမှာပဲကွာဆိုပြီးတော့ဟိုသူတို့ကတိတ်ပြီးတော့အာယုံမဆိုင်ကြဘူးပေါ့လက်တွေမှာတော့အခုအမျိုးသမီးတွေကတဖြည်းဖြည်းနဲ့ဒီအမျိုးသားတွေလိုပဲတခြားနယ်ပယ်တွေမှာနောက်နောက်ဝေဖန်တွေးခေါ်တဲ့နေရာတွေမှာရေးလာကြတယ်ဒါပေမဲ့ဒါကိုဟိုအလေးထားပြီးတော့စိတ်ဝင်စားခံမှုတော့လိုနေသေးတယ်လို့ကျွန်မကထင်ပါတယ်ဒါကြောင့်မို့လဲအခုလိုမျိုးဒီမဂ္ဂဇင်းတွေမှာဖြစ်ဖြစ်စာအုပ်တွေမှာဖြစ်ဖြစ်အမျိုးသမီးကြရားတွေတွေ့မြင်မှာဟိုကနည်းနေပါလိမ့်တယ်
အဲ့တော့အမျိုးသမီးကဗျာဆီယမတွေဟိုထောက်ခံအားပေးတာပေါ့နော်နည်းနေသေးတယ်ဆိုတော့ကဗျာဆီယမတူဦးအနေနဲ့ပေါ့နော်ဘယ်လိုလူဆောင်ပေးတဲ့နေလို့ထင်ပါလေ
သမားတို့ကဒီစာပေအတိုင်းဝိုင်းနေနေပေါ့စာပေအတိုင်းဝိုင်းမှာမှဒီကဗျာအတိုင်းဝိုင်းပေါ့ဒီလိုမျိုးမင်းတို့ရေးတဲ့ဥစ္စာကထူးချွန်ထူးခြားလာရင်တော့ဖော်ပြခင်းခံမှာပဲဆိုရက်အနေထားစာဒီထက်နည်းနည်းလေးပို့ပြီးတော့အသိအမှတ်ပြုမှုဒါမဟုတ်လို့ရင်ရှာဖွေပေါ့အမျိုးသမီးကဗျာဆံမကြီးဟာရှိလားရှိလားဘယ်လိုကဗျာမျိုးတွေရှိတယ်လဲဟုတ်ပြီဒါတို့တရားလိုက်ပြီးတော့ရှာဖွေမယ်ဒီမဂဇင်းတွေမှာပို့ပြီးတော့များရေးလောင်အားပေးမယ်ပေါ့ဆိုပြီးအဲ့လိုစာအမြင့်ပေးတဲ့အပိုင်းတွေလိုလိမ့်မယ်လို့ကျွန်မထင်တယ်နောက်တစ်ခုကကဗျာနဲ့ပတ်သက်လို့ workshop တွေဆွေးနွေးပွဲတွေနိုင်ငံတကာကဗျာတွေကိုဘာသာပြန်နဲ့စာဖတ်ရှုတဲ့ဝေဖန်တဲ့ဒီလိုမျိုးတွေမှာလည်းမျိုးသမီးတွေရဲ့ပါဝင်မှုကနည်းနေသေးတယ်။ဟိုမြန်မာနိုင်ငံမှာဒီ culture အရာပေါ့နော်မျိုးသမီးတွေနဲ့မျိုးသားတွေနဲ့အတူတူတန်းတူဒီမောင်သားမီးသွားရလာရဆွေးနွေးရတာမျိုးတွေရဲမှာကမျိုးသမီးတွေပါဝင်လာအောင်အဆိုင်ပြီးတော့ဒါကဗျာတိုင်းဝိုင်းနေနဲ့လုပ်ရမယ်လို့ထင်တယ်ပေါ့နော်။နောက်တစ်ခါမျိုးသမီးတွေကိုယ်တိုင်ကလည်းကိုကိုကလည်းအားစိုက်ဖို့ပို့ပြီးတော့လုံပဲပေါ့မျိုးသမီးဒီရေးလေးရေးထားရှိတဲ့အကြောင်းရရဲ့မှာနေမကပို့ပြီးတော့ထိုးဖောက်ပြီးတော့ဒီလိုမျိုးရေးလိုက်လာအောင်ဒါအချင်းချင်းလည်းပို့ပြီးတော့စီစီလုံးလုံးနဲ့ပေါ့နော်အားထုတ်ရမယ်လို့ကျွန်မထင်ပါတယ
်အခုလိုမျိုးပေါ့နော်ကဗျာရေးသားမှုကိုအားပေးမှုနေနေတဲ့မြန်မာနိုင်ငံမှာပြည်ထိုင်ဦးကကဗျာဆီယမတူဦးဖြစ်လာတဲ့ဆိုတော့ကဗျာဆီယမတူဦးအနေနဲ့ရှောက်လှမ်းခဲ့ရတဲ့ခီးလေးနေနဲ့ပြန်ပြောပြပေးပါလားရှင
်ကျွန်မဒီကဗျာကိုအဓိကစိတ်ဝင်စားတဲ့အကြောင်းကနံပါတ်1ကတော့ကျွန်မရဲ့မိဘအရေးအကြောင်းပါပဲကျွန်မအဖေကိုရင်ကလည်းကဗျာဆရာတယောက်ပါသူတက္ကသိုလ်မှာရေးတယ်မြန်မာစာနဲ့ပြီးတော့ကျောင်းပေးတယ်ဆိုတော့ကျွန်မငယ်ငယ်ကလေးတွေကသူကဗျာဆိုတာနဲ့မိတ်ဆက်ပေးတယ်မိဘတွေအားအားပေးတယ်နောက်ကြတော့ကျွန်မဟိုတက္ကသိုလ်ရောက်တဲ့အခါမှာကျွန်မတက္ကသိုလ်မှာကစင်းတွေမှာကဗျာရေးတယ်ဝတ္ထုတွေပါရေးလဲရေးပါတယ်အဲ့လိုပြီးသွားပြီးဒီစင်ကာပူမှာကျွန်မကျောင်းဆက်တက်ဖို့သွားတယ်အဲ့ဒီအချိန်မှာစာပေနဲ့ဆက်ပြတ်သွားတယ်ပြီးတော့မှ2009နှစ်ဦးပိုင်းလောက်မှာကျွန်မဘလော့ဂါပန်ဒိုရာဆိုပြီးတော့ဘလော့ထဲမှာကဗျာအပါဝင်တခြားစာပေတွေရေးပြီးတော့တင်ခဲ့တယ်ပေါ့နော်အဲ့ဒီမှာမှကျွန်မငယ်ငယ်လေးတည်းကအင်မတန်ဝါဒနာပယ်ခဲ့တဲ့ကဗျာကိုပို့ပြီးအားစိုက်ခွန်စိုက်ရေးဖြစ်တယ်အခုလက်တလောအနေနဲ့နောက်ဆုံးအဓိကအားပေးခဲ့တဲ့အချက်တစ်ခုကတော့ Bones with Crow ဆိုတဲ့ကဗျာစာအုပ်ပေါ့ An Anthology of 15 Contemporary Burmese Poets ဆိုတာအဲ့ဒီစာအုပ်ကိုဘာသာပြန်ပြီးတော့ edit လုပ်ခဲ့တဲ့သူကတော့မြန်မာကဗျာဆရာကိုကိုတက်နဲ့ British ကဗျာဆရာ James Van ဆိုတာအဲ့ဒီမှာကျမကဗျာလေးရေးချက်ခံရတယ်ဆိုတော့အဲ့ဒီကိစ္စကကျမကိုဒီထက်ပိုပြီးတော့ကဗျာမှာပိုပြီးနည်းနည်းထက်ထက်ထဲထဲဝင်လို့ဖို့အတွက်ပိုပြီးတော့တွန်းအားပေးသွားတယ်အဲ့ဒါကတော့ကျမကိုကဗျာဆရာမဆိုပြီးတော့ဖြစ်လာနိုင်မှုအတွက်အကြီးမားဆုံးတွန်းအားပေးတဲ့အရာတွေပါပဲ
ဟုတ်ကဲ့မပြေဘူးလိုက်ရင်ပြောတဲ့ Bones for Crew ပေါ့နော် A You To Me လို့ဒီပေရတဲ့ဒီစာအုပ်မှာပေါ့နော် မပြည့်လင်ဦးရဲ့เนาะကြပြဆီမတန်တူရရဲ့ကြပြပါတယ်ဆိုတော့အဲ့ဒီကြပြလေးကိုရွတ်ပြလို့ရမှာရှင
်အဲ့ဒီစာအုပ်မှာကျမရဲ့ကြပြက၅ဘုတ်ပါတယ်ရှင
်အကောင်းဆုံးပါလေ
ဟုတ်ကဲ့အဘဘာရဲဆိုတော့ကျမဇလောစရာဟိုလက်ထဲမှာကြပြစားရတရားပါမလားဥစားကြပြလေးကတော်တော်လေးရှိတယ်
။ဩရှိ။
ဟုတ်ကဲ့
။နောက်ဆိုလေဒီပိုက်လောက်ပေါ့နော်။နည်းနည်းလေးခန်းစားချက်ဘလို့ရှိလဲပေါ့နော်
။အဲ့ဒီထဲမှာလူတိုင်းများတဲ့ကြပြတပုတ်ကတော့အဲ့လူဘိန်းများမြို့ကိုတင်ပိုက်စင်းဆိုတဲ့ကြပြပေါ့နော်။လူဘိန်းတွေဟာရေကြီးရမျက်နှာလှက်လှဲသွားလာတယ်။မဟာတတိုင်းကြီးကိုကုတ်ကတ်ဖတ်တတ်တယ်။ထရိုဂျန်မျိုးကြီးကိုမြို့ထဲမောင်းသွင်းလာတယ်။အဲ့ကြပြဆန္ဒနဲ့တော့ရှိတယ်ကျွန်မ pro sport tree ပုံစံမျိုးနဲ့ရေးထားတာဆိုတော့အဲ့ဒါမှဆိုရင်ကျွန်မရဲ့ကြပြထဲမှာမြင်ကွင်းတွေမျိုးစုံပါတယ်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေဟိုကျွန်မကြပြတစ်ပုဒ်ထဲမှာစုပြီးထည့်ထားတာဒါကြောင့်မို့နိုင်ငံခြားသားတွေကတော်တော်လေးနှစ်သက်ကြပါ
ကျွန်မနိုင်ငံမှာဒီကြပြဆီယာမတွေပြည်တော်မြှောက်ပေးဖို့ပေါ့နော်ပို့ပြီးတော့ထွက်လာဖို့ပို့ပြီးလက်စွမ်းပြနိုင်ဖို့အားပြီးထောက်ခံမှုကနည်းနေသေးတယ်ဆိုတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပထမဦးဆုံးကတော့ဒီကြပြဆရာမပေါ့အမျိုးသမီးတွေအနေနဲ့ကြပြလောကမှာအရေးအတွက်နည်းတယ်ဆိုတာကမြန်မာနိုင်ငံတစ်ခုတည်းတော့လည်းမဟုတ်ဘူးဒီဥစ္စာကတခြားနေရာတွေမှာလည်းဖြစ်ပျက်နေကြတဲ့အားပဲဒါပေမဲ့အရေးအသွေးပိုင်းဆိုင်ရာကြပြန်တော့တခြားနိုင်ငံတွေမှာကစာပေနိုဘယ်ဆုရတဲ့အထက်မှာအမျိုးသမီးကြပြဆရာတွေပါတယ်နောက်တစ်ခါဒီပူလီဇာဆုပေါ့ကြပြနဲ့ပတ်သက်လို့အဲ့လိုဆုရတဲ့မှာလည်းအမျိုးသမီးတွေကပါတယ်အရေးအတွက်အဖြစ်နေတော့လည်းအရေးအသွေးထဲမှာရှိနေကြတာရှိတယ်ဆိုမြန်မာနိုင်ငံမှာကကြတော့အရေးအတွက်ဖြစ်နေနေတယ်အရေးသွေးရလဲဒါဘယ်သူကနေဆုံးဖြတ်တယ်လို့မဆိုနိုင်ပေမဲ့လက်တွေ့အဖြစ်ဒီစာအုပ်တွေထဲမှာရေးသားညှင်းဆိုကိုးကားနေရတဲ့ဥစ္စာကိုမတွေ့ရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီနေရာမှာပို့ပြီးတော့အားပေးဖို့လိုတယ်လို့ကျွန်မကမြင်မိပါတယ်ပထမဦးဆုံးကတော့ဒီကြပြအတိုင်းဝိုင်းကိုယ်တိုင်နဲ့ပေါ့လက်ရှိဒီကြပြနယ်ပယ်ထဲမှာရေးသားနေရတဲ့ဆရာလေးရဲ့ဒီဆွေးနွေးမှုတွေမှာနိုင်ငံတကာစာပေလိုလေးလာဖတ်ရှုဟိုဝေဖန်ဖန်ဆစ်ဒီလိုနေရာမျိုးတွေမှာပါအမျိုးသမီးတွေပါဝင်လာအောင်လို့ပို့ပြီးတော့စီတီရေရောင်းနဲ့ဆွဲခေါ်ပေးရမယ်။နောက်မြို့သမီးတွေကိုယ်တိုင်ကလည်းဒီလိုမျိုးမှာစိတ်ပါလက်ပါနဲ့အချိန်ပေးပြီးတော့ပါဝင်ဆွေးနွေးလာနိုင်အောင်ပေါ့နော်။ဒီကြပြကိစ္စကိုဟိုအလေးထားပြီးတော့လုပ်ဆောင်နိုင်အောင်အတွက်ညီမတို့ရေတွန်းအားပေးဖို့အများကြီးလိုပဲထင်ပါတယ
်။မြန်မာနိုင်ငံမှာတော့ကြပြဆီယမတွေပေါ်ထောက်ခံအားပေးမှုကနေတာတွေ့ရတယ်။ဒါပေမဲ့လို့လေစာရေးဆီယမတွေမှာပေါ့နော်။ဒီလူကြိုက်များတဲ့စာရေးဆီယမတွေအတော်များများရှိတာကိုလည်းတွေ့ရတယ်လေ
။ဟုတ်ကဲ့။
ဆွေကကြတော့ထောက်ခံအပိမှုရဖို့အတွက်မပြေလည်ဥရုအနေနဲ့ပေါ့နော်လက်ရှိကြပြဆီယမတွေကိုစူးစီးလှုပ်ဆောင်တဲ့ကြိုးပမ်းချက်တွေပါရောရှိပါလားရှင်
ကျွန်မကျိုးညှိချင်းမြန်မာမျိုးသမီးကြပြများစူးစီးမှုဆိုပြီးတော့ဆီယမ35ရောက်ကိုစုပြီးတော့ကြပြစာအုပ်လေးတူထုတ်ခဲ့ပါတယ်နှစ်ကာလများစာပေတိုက်ကနေဖြန့်ချိခဲ့ပေါ့ဆိုတော့ဒီစာအုပ်ကိုထုတ်လိုက်ခြင်းအပြင်အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာကြပြဆီယမတွေရှိတယ်သူတို့တွေရင်းနေကြတဲ့ကြပြတွေကတော့ဒီလိုကြပြမျိုးတွေပါပဲဒါကိုအရှိကိုအရှိအတိုင်းပေါ့ထင်ဟပ်ပြီးချပြခြင်းနဲ့ရွေးချင်တဲ့ဒီစာအုပ်ကိုတစုတစည်းနဲ့ထုတ်လိုက်တာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာမျိုးသမီးကြီးပဲတည်တဲ့နောက်ထပ်ဆက်ပြီးတော့ဟိုထုတ်ဖို့ရလို့လည်း necessary လို့မဟုတ်ဘူး။ဒါပေမဲ့တခြားမျိုးသမီးမျိုးသားစုပေါင်းပြီးထုတ်လာကြတဲ့စာအုပ်တွေမှာလည်းမျိုးသမီးတွေပုံမှန်များပါဝင်ထိုင်အောင်ဒါမဟုတ်ရင်လည်းဒီမျိုးသမီးကြပြဆရာမတွေကနေသူတို့ကိုယ်တိုင်ရဲ့ကြပြပေါင်းချုပ်ပေါ့လုံချင်းဒီလိုစာအုပ်မျိုးတွေထုတ်လာနိုင်ဖို့နောက်မဂ္ဂဇင်းတွေမှာပို့ပြီးရေးလာနိုင်ဖို့ဒါတွေအတွက်တနည်းတစ်ဖုံပုံနဲ့ပေါ့နော်အထောက်အကူပြုရဆင်းတော့လည်းကျွန်တော်ပို့ပြီးတော့ဝင်သားရမှာပေါ့
Cause it only served to make me more determined.